အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအော်ဂူလာကုန်းပိုင်းမှာအပြစ်ဒဏ်ထွက်ခွာမဲ့အကြောင်းအမေရိကန်အစိုးရကကြေညာထားတဲ့အချိန်မှာပဲအာဖဂန်မှာရှိတဲ့တာလီဘန်တပ်ဖွဲ့တွေဟာလည်းနယ်မြေအတော်များများကိုတိုးချဲ့သိမ်းပိုက်လာနေပါတယ်။နေဆက်ဒေသပြည်နယ်တွေဖြစ်တဲ့ဘဒက်ရှန်နဲ့တခါအတွင်းမှာရှိတဲ့အနည်းဆုံးခရိုင်ဒရာဇင်လောက်အတွင်းကအစိုးရလိုလားတဲ့တပ်ဖွဲ့တွေသူတို့တပ်ဆွဲထားတဲ့နေရာတွေကနေဆုတ်ခွာသွားကြဖို့လွန်ခဲ့တဲ့24နာရီအတွင်းတာလီဘန်တွေကဖိအားပေးပြောဆိုမှုတွေရှိနေတယ်လို့အာဖဂန်မှာရှိတဲ့သတင်းအရင်းမြစ်တချို့ကစနေနေ့မှာဖော်ပြပါဗျာ။နေရာဒေသအတော်များများကအစိုးရလိုလားတဲ့တပ်ဖွဲ့အများအပြားဟာလည်းတာလီဘန်တွေကိုခုခံတိုက်ခိုက်ခြင်းမပြုဘဲဆုတ်ခွာပေးနေကြတယ်လို့ဆိုပါတယ်။ဘဒက်ရှန်ပြည်နယ်အတွင်းကနေကြားဆောင်တပ်ဖွဲ့ဝင်အနည်းဆုံး300လောက်ဟာအင်ဒီဂျင်တာဂျီကစ္စတန်နိုင်ငံတွေကိုထွက်ပြေးလာကြတယ်လို့တာဂျီကစ္စတန်နိုင်ငံပိုင်သတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတာလီဘန်တို့နဲ့တပ်ဖွဲ့တွေအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်အာဖဂန်တပ်ဖွဲ့ဝင်အများအပြားဟာလည်းတာဂျီကစ္စတန်နိုင်ငံအတွင်းကိုထွက်ပြေးလာခဲ့ကြတယ်လို့ဆိုပါတယ်။တာလီဘန်တပ်ဖွဲ့တွေကဘဒက်ရှန်ပြည်နယ်မြို့တော်အနီးကိုချဉ်းကပ်လာနေတာကြောင့်အဲ့ဒီမှာရှိတဲ့အစိုးရအရာရှိအတော်တော်များများဟာလေရင်နဲ့ထွက်ပြေးဖို့ပြင်ဆင်နေကြတဲ့ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။